to the Voice of America in Burmese.
မင်္ဂလာညနေခင်းဖြစ်ကြပါစေသောတာရှင်များရှင်2019ခုနှစ် February 18ရက် VOA American တန်ရဲ့တင်းမြင့်နေညနေခင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညနေပိုင်းစီစဉ်တွေကိုကျွန်မများသစင်အောင်ကတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်တော်တာညူပါ IS တွေကြွေးကြော်နေတဲ့ Caliphateအစ္စလာမ်နိုင်ငံတော်ထူထောင်ရေးဆိုတာကြာရှုံးသွားပြီလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့ Twitter အကောင့်ကနေပြီးတော့ကြေညာပါတယ်။နောက်ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးတာဝန်အတွက်ယာထားစဉ်းစားခြင်းခံထားရတဲ့နိုင်ငံကြီးဌာနပြောခွင့်ရသူဟီတာနျူအတ်ကသူ့အနေနဲ့အဲ့ဒီတာဝန်အမည်ယာထားခံရတာကနေပြီးတော့နောက်ဆုတ်ပေးလိုက်ပြီလို့မနေ့စနေကပြောပါတယ်။စရည်ဒီနိုင်ငံတကာသတင်းတွေကိုကိုယ်ရနိုင်တဲ့သူကြေညာပေးတော့ရှိပါတယ်မဆင်
း။ဟုတ်ကဲ့ပါရှင်။သတင်းလေးပြီးတော့တာရှင်နေနာဆင်မဲ့သတင်းလှတွေမှာတော့အကြက်တဲပေါင်းစုံရင်ဆိုင်ခဲ့ရတဲ့ Venezuela နိုင်ငံမှာငွေကြေးဖောင်းပွားမှုကြောင့်လောက်ခလာစာမလုံလောက်တာတွေကုန်စည်နှုန်းကြီးမြင့်တာအပါအဝင်တခြားအကျိုးဆက်တွေလည်းကြီးကြီးမားမားဖြစ်နေတဲ့အကြောင်း
Oil sanctions by the United States are going to continue to bite and deprive the government of a source of foreign exchange
not its VOA plug in အစီအစဉ်မှာ Wilson Center ကဒေါက်တာ Cynthia Anson ဆွေးနွေးပြောဆိုသွားတာပါအပြည့်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်။ဒီအကြောင်းနဲ့အတူ Venezuela နိုင်ငံမှာနှစ်ပေါင်း20မအောင်မြင်တဲ့ Socialist စနစ်အောက်မှာယာယီသမရဖြစ်ကြေညာထားတဲ့ Juan Guaido ကပြည်သူတွေအတွက်မျှော်လင့်ချက်တစ်ခုဖြစ်တဲ့အကြောင်း2100ပြည့်နှစ် Vietnam မှာရှိတဲ့မဲခေါင်မြဝကျွန်းပေါ်ဒေသတစ်ခုလုံးနှိပါဟာရင်းမြစ်နှပြင်အောင်နှိမ့်မြုပ်သွားနိုင်တယ်လို့ပညာရှင်တွေခန့်မှန်းကြတဲ့အကြောင်းစရတဲ့သတင်းလှတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညနေပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုသားညူနဲ့ကိုရန်နိုင်တို့ကပြောပြပေးပါရှင်။
IS တွေကြွေးကြော်နေကြတဲ့ Caliphate Islam နိုင်ငံတော်ထူထောင်ရေးဆိုတာကြာရှုံးသွားပြီလို့ American သမ္မတ Donald Trump ကသူ့ရဲ့ Twitter အကောင့်မှာရေးပါတယ်။ဒါပြင်အရင်မှာရှိနေကြတဲ့ IS အကြမ်းဖက်အဖွဲ့ဝင်တွေကိုတက်ဆိုင်ရာနိုင်ငံတွေအနေနဲ့ပြန်လည်ခေါ်ယူရေးယူထိန်းသိမ်းထားဖို့ကိုလည်းသမ္မတ Donald Trump က American မဟာမိတ်တွေကိုတိုက်တွန်းပါလေ။ဒါလိုမှမလုပ်ရင်တော့ဒီအကြမ်းဖက်သမားတွေဟာသူတို့မူလတိုင်းပြည်တွေကိုပြန်ဝင်ပြီးတော့မငြိမ်သက်မှုတွေဖြစ်အောင်လုပ်လာနိုင်တယ်လို့သမ္မတ Trump ကသတိပေးပါတယ်။သမ္မတ ထရမ့်ဟာ Florida မှာရှိတဲ့ Mar-a-Lago သူ့ရဲ့ကိုယ်ပိုင်အပတ်ဖြစ်စခန်းမှာရောက်ရှိနေပြီးတော့အဲဒီကနေပြီးတော့ Twitter အကောင့်မှာအခုလိုကြေညာရေးသားတာပါ။တောက်ကြနေအင်ဂျီလိုမှာရှိစဉ်တုန်းကတော့ Syria နိုင်ငံနဲ့ပတ်သက်လို့ Caliphate အယူဆကိုနှိမ်နှင်းအောင်မြင်ခဲ့တဲ့အပေါ်မှာသူ့အနေနဲ့ကြီးကြီးမားမားကြေညာပြောဆိုစရာရှိတယ်ဆိုပြီးတော့သတင်းတောက်တွေကိုပြောခဲ့ပါတယ်။အဲဒီနောက်စနေနေ့မှာတော့ဒီ IS ရဲ့ Caliphate Islam နိုင်ငံတော်ထူထောင်ရေးဆိုတဲ့အယူဆကြာရှုံးသွားပြီလို့ Twitter ကနေပြီးတော့အခုလိုကြေညာပြောဆိုလိုက်တာပါ။တစ်ချိန်တည်းမှာပဲသူ့ရဲ့မဟာမိတ်တွေကလည်းဒီတိုက်တွန်းချက်ရေးသားပါတယ်ဆီးရီးယားမှာဖမ်းမိထားတဲ့ ISIS 800ကျော်ကိုပြန်လည်ခေါ်ယူပြီးတော့တရားရုံးတင်ရေးယူဖို့ဗြိတိန်ပြင်သစ်ဂျာမနီနဲ့အခြားဥရောပမဟာမိတ်တွေကိုအမေရိကန်ပြည်အောင်စုအနေနဲ့တိုက်တွန်းပါတယ်လို့ Twitter အကောင့်ကနေပြီးတော့သမ္မတ Trump ကရေးပါတယ်ဒါမှဒီလိုမှမလုပ်ရင်တော့သူတို့ကိုလွှတ်ပေးလိုက်ရမယ့်အခြေအနေမှာရှိနေပြီးတော့ဒါဟာအလားအလာကောင်းတော့မဟုတ်ဘူးလို့သမ္မတ Trump ကရေးပါတယ်ဥရောပဘက်ကလာကြတဲ့အဲ့ဒီ ISIS တိုက်ခိုက်ရေးသမားတွေဟာဥရောပနိုင်ငံတွေဘက်ကပဲပြန်သွားပွယ်ရှိပြီးတော့အဲ့လိုမျိုးပြန်ကျဲသွားတဲ့သူတို့ကိုအမေရိကန်အနေနဲ့စောင့်ကြည့်တာမျိုးမလုပ်ချင်ဘူးလို့သမ္မတ Trump ကရေးပါတယ်။မနေ့စနေ့ကတော့အမေရိကန်ကနောက်ခံပြီးထားတဲ့ Syria Democratic Force ကတမှုကနေပြီးတော့ဒေသရှင်းလင်းပွဲလုပ်ရမှာ Syria ရှေ့ကျန်က IS2 ရဲ့နောက်ဆုံးလက်ကျန်နေရာတွေကိုရှင်းလင်းတဲ့နေရာမှာအဆုံးသတ်လုပြီလို့ပြောပါတယ်။ဒါပေမဲ့လို့လည်းအဆုံးသတ်ရှင်းလင်းရေးမှာအကြောင်းအကျောင်းတွေကြောင့်နှိမ့်ကွင်းနေပြီးတော့ Syria တပ်ရောအမေရိကန်ညွန်ပေါင်းတပ်ကရာရှိတွေကပါတော်လီသတိထားနေရပါတယ်။အကြတာဒုက္ခတွေထွက်ပြေးလာတဲ့ကြောင်းရန်သူလားဒုက္ခတွေလားမသိမကွက်ဖြစ်ပြီးတော့တိုက်ပွဲအချိန်ကျနေတယ်လို့တစ်ဖက်မှာလည်းရာသီဥတုအချိန်ကြီးကြောင်းလည်းတိုက်ပွဲဆက်ဖို့အခက်ကြုံနေတယ်လို့တာဝန်ရှိသူတွေကပြောပါတယ်ခင
်ဗျဂျာမနီနိုင်ငံမှာကျင်းပခဲ့တဲ့မြူနစ်လုံခြုံရေးညီလာခံအတွင်းအီရန်နဲ့ဗင်နီဇွဲလားနိုင်ငံတွေပေါ်မှာထားရှိတဲ့ဥရောပမဟာမိတ်တွေရဲ့ယက်တီချက်နဲ့ပတ်သက်ပြီးတော့အမေရိကန်ဒုသမ္မတမိုက်ပန်စ်ကအပြင်းထန်ဝေဖန်လိုက်ပါတယ်အခုချိန်ဟာလူတွေတက်နေတဲ့အာဏာရှင်အစိုးရတွေအပေါ်အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေရောအာရော့သွားအောင်ကျွန်တော်တို့ရဲ့မိတ်ဆွေဥရောပနိုင်ငံတွေဘက်ကလုပ်နေတာတွေရပ်တန့်ဖို့အချိန်ရောက်ပါပြီကျွန်တော်တို့ရဲ့ဥရောပမဟာမိတ်နိုင်ငံတွေအနေနဲ့အီရန်နျူကလ িয়ার သဘောတူညီချက်ကနေပြန်ထွက်ဖို့အချိန်ရောက်ပြီလို့လည်းအမေရိကန်ဒုသမ္မတပန့်စ်ကတက်ရောက်လာတဲ့ကိုယ်စားလှယ်အဖွဲ့တွေကိုပြောကြားလိုက်ပါတယ်ဒါပြင်မဟာမိတ်တွေကိုလည်းဗင်နီဇွဲလားတိုက်ခိုက်ခံကောင်းဆောင်ဟွန်ဂွိုက်ဒိုကိုဗင်နီဇွဲလားသမ္မတအဖြစ်နဲ့အသိမှတ်ပြုဖို့ကိုဒုသမ္မတပန့်စ်ကတောင်းဆိုလိုက်ပါတယ်ဥရောပနိုင်ငံ20ကျော်ကဟွန်ဂွိုက်ဒိုကိုယာယီသမ္မတအဖြစ်နဲ့အတိအမှတ်ပြုပေမဲ့လည်းဥရောပသမ္မတကတော့ဂွိုက်ဒိုကိုသမ္မတအဖြစ်နဲ့အပြည့်အဝအတိအမှတ်မပြုသေးပါဘူး။ဗင်နီဇွဲလားသမ္မတမဒူရိုဟာ နိုင်ငံမှာပြီးခဲ့တဲ့နှစ်ကကျင်းပခဲ့တဲ့ရွေးကောက်ပွဲအတွင်းမှာမဲမသမားမှုတွေကျူးလွန်ခဲ့တယ်ဆိုပြီးတော့ဆွဆွဲခံနေရတာဖြစ်ပါတယ်။ဒါပြင်ဒူသမာပန့်စ်ကတရုတ်နိုင်ငံဟာအမေရိကန်နဲ့မဟာမိတ်နိုင်ငံတွေအတွက်ချင်းချောင်းမှုတစ်ခုဖြစ်တယ်ဆိုတာကိုလည်းဒီညီလာခံအတွင်းမှာထပ်ခါတလဲလဲပြောကြားသွားခဲ့ပါတယ်ခင်ဗျာ။
ကုလသမဂ္ဂဆိုင်ရာအမေရိကန်တမကြီးတာဝန်အတွက်ရာထားစဉ်းစားခြင်းခံထားရတဲ့နိုင်ငံကြီးဌာနပြောကြားသူဟေတာနျူးယော့ကသူ့အနေနဲ့အဲ့ဒီတာဝန်အမိရာထားခံတာနေပြီးတော့နောက်ဆုတ်ပေးလိုက်ပြီလို့မနေ့စဉ်နေ့ကပြောပါတယ်ကုလသမဂ္ဂဆိုင်ရာအမေရိကန်တမကြီးနီကီဟယ်လီဟာ2018အကုန်ပိုင်းတာဝန်ကနေနှုတ်ထွက်သွားတာကြောင့်အဲ့ဒီညမှာနျူးယော့ကိုအစားထိုးတာဝန်ပေးဖို့ရွေးထားတယ်လို့သမ္မတဒေါ်နယ်ထရမ့်ကဒဇမလာတုန်းကကြေညာခဲ့ပါတယ်ဒီနျူးယော့ခါနိုင်ငံတွင်တရားဝင်အလုပ်လုပ်ခိုင်ခွင့်မရှိသူတဦးကိုအိမ်လုခန့်ထားခဲ့ကိစ္စနဲ့ပတ်သက်လို့အရှုံးရှင်းဖြစ်ပြီးတော့အခုလိုတာဝန်ရထားမှုကနေပြီးတော့ရထားရခန့်ထားနေပြီးတော့နှုတ်ထွက်သွားတာဖြစ်တယ်လို့သတင်းထွက်နေပါတယ်။ Washington Post သတင်းရတော့အဲ့ဒီအမျိုးသမီးဟာနျူးယော့စီမှာ7နှစ်ကြာလောက်ငွေသားနဲ့အလုပ်လုပ်ပေးနေတာဖြစ်ပြီးတော့သူဟာအခွန်ဆောင်ထားခြင်းလည်းမရှိဘူးလို့သိရပါတယ်။သူအခွန်မဆောင်ထားဘူးဆိုတာသိရတော့မှနျူးယော့ကသူ့ကိုအခွန်ဆောင်ဖို့တိုက်တွန်းခဲ့တယ်လို့ Washington Post ကရေးပါတယ်။ဟေဒန်ညူးယော့ရဲ့ထုတ်ပြန်ချက်မှာတော့သူ့ကိုအခုလိုမျိုးကုလသမဂ္ဂဆိုင်ရာတာဝန်ကြီးတာဝန်အတွက်စဉ်းစားပြီးတဲ့သမရကူရောနိုင်ငံကြီးဝန်ကြီးကိုပါကျေးဇူးတင်တယ်လို့ဖော်ပြပါတယ်။ဒါပေမဲ့လို့သူ့ရဲ့မိသားစုတွင်ကိစ္စတွေကြောင့်ဒီတာဝန်ကနေသူတာဝန်မယူနိုင်ဘူးလို့ဆိုထားပါတယ်ခင
်ဗျာ။ဘိုဟမ်မင်းကြီးဖရန်စစ်ကအမေရိကန်ရဲ့ယဟန်မဟောင်သီယိုဒိုမက်ဂရစ်ကိုယဟန်မဖြစ်ကနေထုတ်ပြန်လိုက်ပြီးဆိုပြီးတော့ဗာတီကန်ကစနေနေ့မှာပြောကြားလိုက်ပါတယ်။ယဟန်မမက်ဂရစ်ဟာလူငယ်သည်နောက်ဘာသာရေးတက္ကသိုလ်တက်ခဲ့တဲ့သူတွေကိုစေစုနည်းနဲ့ချီပြီးတော့လိမ္မိုက်ဆိုင်ရာကျူးလွန်မှုတွေလုပ်ခဲ့တဲ့ဆိုတဲ့ဆွဆက်ချက်တွေဖြစ်ပေါ်ခဲ့ပြီးတဲ့နောက်ပိုဟမ်မင်းကြီးဖရန်စစ်ကမက်ဂရစ်ရဲ့နှုတ်ထွက်စာကိုဒီယဟန်စာတင်ကျောင်းကနေတဆင့်ပြီးခဲ့တဲ့ဇူလိုင်လကလက်ခံရရှိခဲ့တာဖြစ်ပါတယ်။2019ခုနှစ်ဇန်နဝါရီလကမက်ဂရစ်ဟာလူငယ်တွေနဲ့ရောအရွယ်ရောက်ပြီးသူတွေနဲ့ပါစတ်မားမြောက်ပြည်ညတ်ကိုကျူးလွန်ခဲ့တယ်လို့ဝန်ခံခဲ့ပြီးအပြစ်ရှိကြောင်းတွေ့ရှိခဲ့တယ်လို့ဗက်တီကန်ကသူ့ရဲ့ကြေညာချက်မှာပြောထားပါတယ်။မက်ဂရစ်ကတော့သူ့ကိုယဟန်အဖြစ်ကနေထုတ်ပယ်တဲ့အမိန့်ကိုအယူခံခဲ့ပြီးတော့ဒါပေမဲ့သူ့ရဲ့အယူခံကိုပယ်ချလိုက်တယ်ဆိုတာကိုတောက်ကြနေမှာအတည်ပြုခဲ့တာဖြစ်ပါတယ်ခင်ဗျာ
။ VOA American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိဟိုင်းထိုမီတာ70 kHz 10683ဟိုင်းထိုမီတာ19 kHz 15565နဲ့ဟိုင်းထိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်။ View American တန်ကနေပြီးတော့နိုင်ငံတကာသတင်းတွေကိုဆက်လက်အတန်လွှင့်နေပါတယ်။ Venezuela နိုင်ငံအတွက်လူသားချင်းစာနာမှုထောက်ကူတွေတင်လာတဲ့ American စစ်ဖက်ကုန်တင်လေယာဉ်20ဟာ Colombia နိုင်ငံ Cucuta ကိုစိန်နှင်းမှာဆဲရောက်လာပါတယ်။နေဆက်ကဖြတ်ပြီးတော့ဗင်နီဇွဲလားပြည်သူတွေကိုပြီးမဲ့စားနပ်အခါနဲ့ဆေးဝါးတွေကိုကျင်းဆောင်လာတာပါဒါပေမဲ့လည်းအမေရိကန်နဲ့အခြားတိုင်းပြည်တွေကပို့တဲ့ဒီအကူအညီတွေဟာအခုချိန်ထိဗင်နီဇွဲလားပြည်သူတွေစီကိုမရောက်သေးပဲနဲ့ကိုလံဘီယာဘရာဇီးနိုင်ငံတွေကမြို့တွေနဲ့ကူကူရာကူမှာပဲတောင်းတင်နေပါတယ်ဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုကတော့ဒီအကူအညီတွေမလိုအပ်ဘူးဆိုပြီးတော့ပဲညှဉ်းဆန်နေပါတယ်ဗင်နီဇွဲလားပြည်သူတွေဟာစားနပ်အခါဆေးဝါးနဲ့နေစဉ်အသုံးဆောင်တွေပြတ်လတ်နေပြီးတော့တိုင်းပြည်ရဲ့လူဦးရေ100,000လုံးလူဦးရေ3တန်းလောက်ဟာတိုင်းပြည်ကနေပြီးတော့ထွက်ပြေးနေကြရပါတယ်။ရုရှားနဲ့တရုတ်တို့ကနေပြီးတော့နောက်ခံပေးထားတဲ့သမ္မတမာဒူရိုဟာစစ်တပ်ကိုချုပ်ကန့်ထားပြီးတော့ဗင်နီဇွဲလားနိုင်ငံတွင်းကိုပေးပို့မဲ့အထောက်ပံ့အကူအညီတွေကိုလည်းဝင်ခွင့်မပေးဘူးဖြစ်နေပါတယ်။အမေရိကန်နဲ့နိုင်ငံချို့ကတော့အတိုက်ခံခေါင်းဆောင်ဖြစ်တဲ့ဝိုင်ဂွာယီတိုကိုယာယီသမ္မတအဖြစ်နဲ့တီးမှတ်ပြုထောက်ခံပါတယ်။အတိုက်ခံခေါင်းဆောင်ဂွာယီတိုကတော့သူ့အနေနဲ့ဖေဖော်ဝါရီလ23ရက်နေ့ကြာလို့ရှိရင်တိုင်းပြည်တွေကိုအကူအညီတွေရောက်အောင်လုပ်ဖို့သူ့မှာစီစဉ်ရှိတယ်။အသေးစိတ်ကတော့တနင်္လာနေ့မှာထုတ်ပြန်မယ်ဆိုပြီးတော့ပြောဆိုထားပါတယ်။
မော်စကိုခြေဆိုင်တဲ့ Bering Vostok Capital Partner ပုဂ္ဂလိကအစုရှယ်ယာအဖွဲ့တည်ထောင်သူအမေရိကန်နိုင်ငံသား Michael Covey ကိုငွေလွှဲသုံးသပ်လုပ်မှုနဲ့နောက်ထပ်နှစ်လလောက်ဆက်ပြီးတော့ဖမ်းဆီးထိန်းသိမ်းသွားဖို့ရုရှားတရားရုံးကဆုံးဖြတ်လိုက်ပါတယ်။ Covey ပေါ်မှာဆွဲဆိုထားတဲ့ဖြစ်မှုတွေကကြီးလေးတဲ့အတွက်ထွက်ပြေးသွားနိုင်တဲ့အနေနဲ့ရှိတာကြောင့်လာမယ့် April 13ရက်နေ့အထိဆက်ပြီးတော့ဖမ်းဆီးထိန်းသိမ်းသွားဖို့ကိုမော်စကိုခရိုင်တရားသူကြီး Arthur Karpov ကအမိန့်ချလိုက်တာဖြစ်ပါတယ်။ဒါပြန်ဒီမှုမှာပါတဲ့နောက်ထပ်တရားပြိုင်၄ရောက်ကိုလည်းတရားရုံးထုတ်မစစ်ဆေးခင်နှစ်လကြာဖမ်းဆီးထိန်းသိမ်းသွားဖို့ကိုအမိန့်ထုတ်ထားပါတယ်။ကော်ဗီနဲ့အတူတခြားအစုရှယ်ယာအဖွဲ့ဝင်တွေကိုအမေရိကန်ဒေါ်လာ 38.5 တန်ခိုးယူခဲ့တယ်ဆိုပြီးတန်ပြန်ရှိတဲ့အတွက်ကြာသပတေးနေ့ကထိန်းသိမ်းလိုက်တယ်ဆိုပြီးတော့မော်စကိုခရိုင်တရားရုံးပြောခွင့်ရကတောက်ကြနေ့မှာပြောကြပါတယ်။အခုလိုဆွဲချက်တင်လိုက်တဲ့အတွက်တကယ်လို့ပြစ်ရှိတယ်ဆိုရင်သူတို့ဟာထောင်နဲ့10နှစ်အထိကြာခံရနိုင်ပွဲရှိပါတယ်။ အသက်50နှစ်ရှိဖြစ်တဲ့ Gabby ဟာ Bering Vostok ကုမ္ပဏီကို1994ခုနှစ်ကစတင်တည်ထောင်ခဲ့တာဖြစ်ပြီးတော့ရုရှားနိုင်ငံမှာတရံအကြဆုံးနဲ့အထင်ရှားဆုံးအမေရိကန်နိုင်ငံကယင်းနီမြုံနံသူတွေကတဦးလည်းဖြစ်ပါတယ် Gabby ကတော့သူ့မှာအပြစ်မရှိကြောင်းနဲ့ဒီကိစ္စကိုအယူခံသွားမှာဖြစ်တယ်ဆိုပြီးတော့သူ့ရဲ့ရှင်းနေကပြောပါတယ်ခင်ဗျာ
အယ်ဘီနီးယားနိုင်ငံမှာဆိုရှယ်လစ်ဝန်ကြီးချုပ်အီဒီရာမာကိုယာရီကနေပြီးနှုတ်ထွက်ဖို့တောင်းဆိုတဲ့အစိုးရဆန့်ကျင်ဆန္ဒပြပွဲအတွင်းထောင်နှန်းရှိတဲ့အယ်ဘီနီးယားအတိုက်ခံထောက်ခံသူတွေနဲ့ရဲတွေကြောင့်မှထိခိုက်ဖြစ်ခဲ့ပါတယ်။ရဲတားဆီးတွေကိုဆန္ဒပြသူတွေကအတင်းဖောက်ဝင်ဖို့ကြိုးစားရမှာရဲကမြေယူဘုံနေမိသားပိုက်တွေတုံးပြီးတော့လူစုခွဲပါတယ်။ရဲရရှိ9ဦးဆန္ဒပြသူတွေနဲ့တရင်တောက်10ခန်းလောက်ထိခိုက်မှုတွေရှိတယ်လို့သိရပါတယ်။2013ခုနှစ်ကလေးကအာနာရယူလာခဲ့တဲ့ဝန်ကြီးချုပ်ရာမာဟာတိုင်းပြည်ကိုအာရီလက်စားမှုတွေနဲ့ဆင်းရဲတွင်းနဲ့ရောက်အောင်လို့ပို့ဆောင်ခဲ့သူဆိုပြီးတော့တိုက်ခန့်ဒီမိုကရက်တစ်ပါတီဘက်ကဆွဆွဲထားပါတယ်။ဆန္ဒပြပွဲတွေကလည်းလာမယ့်ကြာသပတေးနေ့မှာပြန်လည်သွားမယ်ဆိုပြီးတော့ဒီမိုကရက်တစ်ပါတီရဲ့အကြီးအကဲလူဇင်ဘာရှားကပြောပါတယ်။ဥရောပသမဂ္ဂအဖွဲ့ဝင်တိုင်းပြည်တွေကတော့အကြမ်းဖက်မှုတွေရှောင်ရှားပြီးတော့နောက်ထပ်မငြိမ်သက်မှုတွေဖြစ်မလာဖို့အားလုံးထိန်းသိမ်းသိမ်းနဲ့ဆောင်ရွက်ကြဖို့တိုက်တွန်းနေပါတယ်ခင်ဗျာ။
ဘင်္ဂလားဒေ့ရှ်နိုင်ငံစစ်တကောင်းမြို့စစ်ကမ်းထဲမှာရှိတဲ့ချီချော်အင်အား200လောက်ဒီနေ့မနက်စောပိုင်းကမီးလောင်ခဲ့တာကြောင့်လူ၈ယောက်ထပ်မံနဲ့ထိဆုံးသွားကြပါတယ်။ထိဆုံးသွားတဲ့သူတွေအားလုံးဟာမီးလောင်တဲ့အချိန်မှာအိပ်ပျော်နေကြတာဖြစ်တယ်လို့မီးသတ္တောင်းဝန်ရှိသူတို့ကပြောပါ Daily Star သတင်းစာကိုပြောပါတယ်။ Wire Shop ဖြစ်ရာကနေမီးလောင်တာဖြစ်နိုင်တယ်လို့မီးသတ္တောင်းပိုင်းနောက်တစ်ဦးကလည်း Reuters သတင်းဌာနကိုပြောကြားခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဟာကမ္ဘာမှာအထည်ချုပ်လုပ်ငန်းတွေအကြီးအမားဆုံးလုပ်တဲ့နိုင်ငံတစ်ခုဖြစ်ပေမဲ့ဆင်းရဲတဲ့နိုင်ငံတစ်ခုလည်းဖြစ်ပါတယ်။ BN ရဲ့ကင်းရှင်းရေးအတွက်စီမင်းစည်းကမ်းလိုက်နာမှုအပိုင်းမှာလည်းအားနေပြီးတော့အခုလိုမတော်ဆမှုဖြစ်တာတွေကြောင့်လူတွေအတော်များများနေ့တိုင်းလုံလုံတည်ဆုံးကြရလဲဖြစ်ပါတယ်2013ကဆာဘာမျိုးက Rana Plaza အဆောက်အုံပြုကြခဲ့တာကြောင့်အထည်ချုပ်လုပ်ငန်းကအလုပ်သမား1100ကျော်တည်ဆုံးခဲ့ပါတယ်ခင်ဗျာ
ဒီကနေ့ညနေပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုသားညူဦးနဲ့ကိုရန်နိုင်တို့ပြောပြပေးခဲ့တာပါ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOA ရဲ့အင်တာနက်ဆက်မြင်နာဖြစ်တဲ့ burmese.voanews.com ကနေကျမတို့အခုထုတ်လွှင့်နေတဲ့တပြိုင်တည်းမှာပဲတိုက်ရိုက်နာဆင်နိုင်ပါတယ်အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ် Venezuela နိုင်ငံမှာငွေကြေးအဆမတန်ဖောင်းပွားမှုအလောက်အကန့်စေဝါနဲ့စားနပ်ရိက္ခာမလုံလောက်မှုတွေဖြစ်နေပြီးပါရီဆက်ဖြစ်လာမလဲဆိုတော့နိုင်ငံကြီးမူဝါဒဆိုင်ရာကြွမ်းကျင်သူတွေနဲ့နိုင်ငံတကာအကူအညီပေးရေးအဖွဲ့တွေကအနီးကပ်ဆောင်ကြည့်နေကြပါတယ်။ဗင်နီဇွဲလားနိုင်ငံမှာပဋိပက္ခတွေအရှိန်မြင့်တက်လာနေတာကြောင့်စီးပွားရေးပထဝီနိုင်ငံရေးလူသားချင်းစာနာမှုအကူအညီပေးရေးနဲ့ဆိုင်တဲ့ကရေရိုက်ခတ်မှုတွေနဲ့ပတ်သက်ပြီးကြွမ်းကျင်သူတွေက VOE ရဲ့ဒီတစ်ပတ် Plug in အစီအစဉ်မှာဆွေးနွေးတင်ဆက်ထားတဲ့အကြောင်း Elizabeth Shanoff သတင်းပေးပို့ထားတာကိုကိုရင်နိုင်ကပြောပြပေးပါမယ်ရှင်။
ဗင်နီဇွဲလားနိုင်ငံမှာဆန္ဒပြပွဲတွေဆက်လက်ဖြစ်ပွားနေပြီးတော့သမရမဒူရိုနဲ့အတိုက်ခံခေါင်းဆောင်ဟွမ်ဂွိုက်ဒိုတို့ဘသူကအမှန်တကယ်ချုပ်ကင်ထားတယ်လဲဆိုတာနိုင်ငံတကာအတိုင်းဝိုင်းကလည်းမရေမယာဖြစ်နေပါတယ်။အမေရိကန်ပါဝင်နိုင်ငံ50ကျော်ကအခုခါမှာအတိုက်ခံခေါင်းဆောင်ဟွမ်ဂွိုက်ဒိုကိုယာယီသမရအဖြစ်နဲ့အသိအမှတ်ပြုထားပါတယ်။ဒါမဲ့လည်းဗင်နီဇွဲလားနဲ့ကိုလိုမီယာနယ်စပ်မှာဖြစ်နေတဲ့တင်းမာမှုတွေရော့ကျသွားအောင်သူကလည်းမလုပ်နိုင်ပဲဖြစ်နေတယ်လို့VOA Spain ဘာသာဌာနကဆီလီယာမန်ဒူဇာကပြောပါတယ
် What we see at this moment is campaigns from both sides to try to bring people to their own
အခုချိန်မှာကျမတို့တွေ့နေရတာကနှစ်ဖက်စလုံးကလူတွေကိုသူတို့ဘက်ကိုပါလာအောင်သူတို့ကိုထောက်ခံလာအောင်လုပ်နေကြတာပ
ါဗင်ဇိုလားနိုင်ငံရဲ့စီးပွားရေးမတည်ငြိမ်မှုကလည်းနိုင်ငံတွင်းမှာငွေကြေးအဆမတန်ဖောင်းပွားမှုကိုဖြစ်ပေါ်စေပြီးတော့ဗင်ဇိုလားနိုင်ငံဟာကမ္ဘာပေါ်မှာငွေကြေးဖောင်းပွားမှုအများဆုံးနိုင်ငံတွေထဲကတစ်ခုဖြစ်ပါတယ်ဒီလိုငွေကြေးဖောင်းပွားမှုကြောင့်လုခလာစာမလုံလောက်မှုတွေကုန်စည်လုံးကြီးမြင့်လာတဲ့အပါအဝင်တခြားအကျိုးဆက်တွေလည်းကြီးကြီးမားမားဖြစ်လာနေတယ်လို့ Wilson Center ကဒေါက်တာ Cynthia Anson ကပြောပါတယ
် The oil sanctions by the United States are going to continue to bite and deprive
ရေနံတင်ပို့မှုကို American ကအရေးယူပိတ်ဆို့ထားတဲ့အတွက် Venezuela အစိုးရရဲ့နိုင်ငံသားငွေရရှိတဲ့နည်းလမ်းတွေကိုပိတ်ပစ်လိုက်ပြီးတော့သူတို့ကိုဆက်လက်အထိနာစေမှာဖြစ်ပါတယ်ဒါ Venezuela အစိုးရအတွက်နိုင်ငံသားငွေရတဲ့တခုတည်းသောနီးလမ်းဖြစ်တဲ့အပြင်အများဆုံးရတာလည်းဖြစ်ပါတယ်။ဒါကြောင့်စီးပွားရေးပြဿနာကပိုဆိုးလာဖို့ပဲရှိပြီးတော့လူသားချင်းစာနာမှုအကူအညီတွေဝင်မလာနိုင်ဘူးဆိုရင်တော့အဲဒီကနေတဆင့်လူမှုဘေးဒုက္ခကြီးပိုဆိုးလာဖို့ပဲရှိပါတယ်
။စီးပွားနဲ့စားနပ်ရိက္ခာအထောက်ပံ့တွေရောနေလာနေတာကြောင့်လူမှုဘေးဒုက္ခတွေကလည်းပိုပြီးတော့ကျေပြန့်လာနေပြီးတော့ဒီပြဿနာတွေကစနစ်ကြောင့်ဖြစ်တဲ့ကြီးမားတဲ့အစိမ်းခေါ်ချက်တရဖြစ်တယ်လို့Brookings Institution ကဒန်နီဘာဟာကပြောပါတယ
် There is no freedom of expression there are political parties have been banned the elections are not free and fair so there's a whole bunch
လက်စားထုတ်ပြောဆိုပိုင်ခွင့်မရှိပါဘူးနိုင်ငံရေးပါတီအပိတ်ခံရပါတယ်ရွေးကောက်ပွဲတွေကလည်းလွတ်လပ်ပြီးတရားမျှတမှုရှိပါဘူး တမ်းပြူကိုဒီလိုခြေနေမျိုးကိုဖြစ်လာလုပ်နေတဲ့အရာတွေကအများကြီးပ
ါဗင်နီဇွဲလားနိုင်ငံတွင်းမှာတော့ပြဿနာတွေဟာဆက်လက်ဖြစ်ပွားနေပြီးသိမကြခင်မှာလည်းဒီပြဿနာတွေပြည်လည်နိုင်မဲ့နီးလန်းတွေကိုလည်းမတွေ့ရသေးပဲဖြစ်နေပါတယ်ခင်ဗျာ
ကိုရနိုင်ပါရှင်တဆက်တည်းမှာပဲဗင်နီဇွဲလားနိုင်ငံရဲ့လက်ရှိယာယီသမ္မတအဖြစ်အတိအမှတ်ပြုထားတဲ့ဟွမ်ဂွာယီတို့ကပြည်သူတွေရဲ့မျှော်လင့်ချက်တစ်ခုဖြစ်လာတဲ့အကြောင်းသတင်းလွှာကိုထုတ်လင်းပေးပါမယ်။2015ခုနှစ်ကစပြီးအတိုက်အခံတွေအများစုထိန်းချုပ်ခဲ့တဲ့ဗင်နီဇွဲလားနိုင်ငံလွှတ်တော်မှာပြီးခဲ့တဲ့ဇန်နဝါရီလကစပြီးအခုယာယီသမ္မတအဖြစ်ကြီးညာထားတဲ့ဟွမ်ဂွာယီတို့ကလွှတ်တော်ဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့တာပါ။ဟွမ်ဂွာယီတို့ဟာသမ္မတနီကိုလတ်စ်မာဒူရိုရာထူးကနှုတ်ထွက်ပြီးတောင်းဆိုနေတဲ့လူမှုလှုပ်ရှားမှုမှာအဓိကအတိုက်အခံတစ်ယောက်ဖြစ်လာတယ်လို့နှစ်ပေါင်း20မအောင်မြင်တဲ့ဆိုရှယ်လစ်စနစ်အောက်မှာအကြက်တဲပေါင်းစုံရင်ဆိုင်နေရတဲ့ဗင်နီဇွဲလားပြည်သူတွေအတွက်မျှော်လင့်ချက်တစ်ခုဖြစ်လဲသတ်မှတ်ခံထားရပါတယ်။လူငယ်နိုင်ငံရေးသမားဟွမ်ဂွာယီတို့အကြောင်းကို Bill Rogers ရဲ့သတင်းတော်ကိုကိုတင်ထိုင်ဦးကပြောပြပေးပါမယ်ရှင
်။ဒီကဲသတင်းပတ်တွေဒီဟွမ်ဂွာယီတို့ဟာလူအများကြီးမှထင်ရှားတဲ့သူတယောက်မဟုတ်ပါဘူး။အခုတော့ဗင်နီဇွဲလားဆိုရှယ်လစ်သမ္မတနီကိုလတ်စ်မက်ဒူရိုကိုဖြုတ်ချရေးလူထုလှုပ်ရှားမှုရဲ့အဓိကအတိုက်အခံဖြစ်လာခဲ့ပါလား။လူမှုရေးတရားမျှတမှုအတွက်ဆက်လက်လှုပ်ဆောင်ကြဖို့ကတိပြုကြပါစို့ဆိုပြီးသူကဆော်သွားခဲ့တာပါဗင်နီဇွဲလားရဲ့ယာယီသမ္မတအဖြစ်သူကိုယ်သူကြီးညာပြီးချိန်ကစလို့အသက်35နှစ်အရွယ်လွှတ်တော်ဥက္ကဋ္ဌဟွမ်ဂွာယီဒိုဟာလူထုလှုပ်ရှားမှုရဲ့သင်္ကေတဖြစ်လာခဲ့ပါတယ်သူ့ကိုယာယီသမ္မတအဖြစ်အမေရိကန်ပြည်ထောင်စုနဲ့နိုင်ငံတချို့ကထောက်ခံထားပါတယ်အစားအသောက်ဆေးဝါးမလိုလောက်မှုတွေမတန်တဆငွေကြေးဖောင်းပမှုတွေစတဲ့အကြက်တဲမျိုးစုံရင်ဆိုင်နေရတဲ့တိုင်းပြည်အတွက်ခေတ်သစ်တစ်ခုကိုတည်ဆောက်နိုင်ဖို့ရွေးကောက်ပွဲသစ်ကျင်းပမယ်ဆိုပြီးသူကကြေညာထားတာပါစီးပွားရေးပညာရှင်တယောက်ဖြစ်တဲ့ဒန်နီဘယ်ဟာကတော့ဂွာယီဒိုဟာအများကြီးညိုလေးစားခံရသူအများရဲ့မျှော်လင့်ချက်ဖြစ်လာခဲ့တယ်လို့ဆိုပါတယ
် Until recently he was not very well known in the public
ဘာသာရေးအချိန်ထိပြည်သူတွေကြားမှာသူ့ကိုသိပြီးတော့တိကျတာမဟုတ်ပါဘူးအခုသူဟာအတိုက်ခံတွေကိုစူးစိနိုင်တဲ့သူတယောက်ဖြစ်လာတယ်နောက်တိုင်းပြည်မှာပျောက်ဆုံးနေတဲ့မျှော်လင့်ချက်တွေပြန်ရအောင်လုပ်ပေးမဲ့သူအဖြစ်လက်ခံထားကြပါတယ်
။သူနေထိုင်တဲ့ဘာဂက်စ်ပြည်နယ်တွင်1999ခုနှစ်ရေလွှမ်းမှုတွေကြုံရတဲ့အချိန်အစိုးရကသဘာဝဘေးကင်ဆယ်ရေးတွေလုပ်ဖို့ပြက်ကွက်ခဲ့တာကြောင့်တက္ကသိုလ်ကအင်ဂျင်နီယာဘွဲ့ရပီးစားဂွာယီဒိုတယောက်လူငယ်ဘဝနဲ့နိုင်ငံရေးမှာပါဝင်လာခဲ့ပါတယ်။သမ္မတမက်ဒူရိုကတော့2013ခုနှစ်ကကွယ်လွန်သွားခဲ့တဲ့ဟူဂိုချာဗက်ရဲ့ဆိုရှယ်လစ်မူဝါဒတွေကိုဆက်ကံအုပ်ချုပ်တဲ့သူပါပြည်ခဲ့တဲ့နှစ်ရွေးကောက်ပွဲမှာသမ္မတမက်ဒူရိုပြန်ပြီးရွေးခံရတာကမတမာမှုလို့အများကလက်ခံထားကြတာပါဇန်နဝါရီလသူနောက်ထပ်6နှစ်သက်တမ်းအတွက်ကျန်းသစ္စာချိန်ဆိုတဲ့အချိန်မှာတိုင်းပြည်တော်ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပါတယ်ဆန္ဒပြပွဲတွေမှာအရင်ကနေမတူတာကတော့ဗင်နီဇွဲလားအတိုက်ခံတွေအားလုံးကဂွာယီဒိုရဲ့နောက်မှာစူးစီးရပ်တည်ကြတာပါလို့ Brookings Institute ကသုံးသပ်သူတန်နီဘေယာကပြောပါတယ
် Maybe it's known.that the opposition inside has really struggled to come across one message one strategy
and there are nanga ma atai khan ni tatan ne thwat phu you are khu de cha mat phu so yin tarol le khat khat le chou sa ya de lo chano lo ti tha ba de aku lu tait ma ti de tu ti ya ma the ma sha hnein hnein cha cha nei ga de tu ti ya ga yuttiya lu ti mya la de tu ga lu ti ba lu de mya si ya twei khor ri ko le akon the paw la aw lou kai mo tat ti shi de tu so pi lo tat mat tha ja da ba
လောလောဆယ်အထိတော့ဗင်နီဇွဲလားနိုင်ငံမှာသမ္မတမက်ဒူရိုကိုတင်းအကျပ်ရာထူးကဖယ်ရှားဖို့ဆိုတာအခက်အခဲတစ်ခုဖြစ်ရှိနေပါသေးတယ်။အတိုက်ခံရာစုတွေကတော့ဗင်နီဇွဲလားကိုပြန်လည်တည်ဆောက်ရေးနီလန်ပေါင်းစုကိုပြောဆိုနေကြသေးပါဒီပေါ်မှာအလက်ဇန်ဒရာမိန်တို့လိုမူဝါဒသုံးသပ်သူတွေကတန်ဆာရှိနေကြပါတယ
်။ A lot of people anticipate that under a sort of Guaido
လူတော်တော်များများမျှော်လင့်ထားတာက Guaido ဥဆောင်တဲ့အစိုးရအောက်မှာဆိုရင်လူမှုရေးစီမံချက်တွေမှာအစိုးရရဲ့ပါဝင်ပတ်သက်မှုနည်းသွားမယ်စင်းရသားတွေကိုကဲတင်နိုင်မယ်ဆိုတာပါဒီစီစဉ်နေဟာမကြာခဏဆိုသလိုဗင်နီဇွဲလားမှာရှိတဲ့ရေပေါ်စီတွေနဲ့ပေါင်းပြီးစင်းရသားတွေကိုဖိနှိပ်နေတာပ
ါကာရာကတ်စ်မြို့လမ်းမတွေပေါ်မှာဗင်နီဇွဲလားပြည်သူအများစုကဂွာယီဒိုနဲ့အတိုက်ခံနေပုံမှာမျှော်လင့်ချက်ထားကြပါလေလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပပေးမယ်လို့ဂွာယီဒိုကကြေညာထားပါလေအတိုက်ခံတွေအားလုံးသဘောတူမယ်ဆိုရင်သမ္မတအဖြစ်တာဝန်ယူရေးကိစ္စကိုလည်းသူမလုပ်ဘူးလို့တော့ကြေညာမငင်းတဲ့အကြောင်းဒီလိုရင်းနဲ့တွဲဆုံမေးမြန်းခန်းမှာပြောဆိုထားတာပါလူတို့အောင်ကြောင်းမှုနဲ့ဆန္ဒပြပွဲတွေကတော့သမ္မတနီကိုလတ်စ်မက်ဒူရိုရာထူးကဆင်ပေးတဲ့အထိဗင်နီဇွဲလားနိုင်ငံတော်ဝန်ဆက်ပြီးပေါ်ပေါက်နေဦးမယ်လို့မျှော်လင့်ရကြောင်းပါခင်ဗျာ
က ကိုသိန်းထာယူပါရှင်အခုဆက်ပြီးနာဆင်ရမယ့်သတင်းလွှာမှာတော့နောင်လာမယ့်2100ပြည့်နှစ်ရောက်ရင်ဗီယက်နမ်မှာရှိတဲ့မဲခေါင်မြို့ဝကျွန်းပေါ်ဒေသတစ်ခုလုံးနီးပါးရေမြက်နှပြင်အောင်နစ်မြုပ်သွားနိုင်တယ်လို့ပညာရှင်တွေရဲ့လေ့လာမှုအသစ်ကခန့်မှန်းတဲ့အကြောင်း VOA သတင်းတော့ David Boy ပေးပို့တဲ့သတင်းကိုကိုညံဝင်းအောင်ကပြောပြပေးပါမယ်ရှင
်ဗီယက်နမ်နိုင်ငံမှာရှိတဲ့မဲခေါင်မြို့ဝကျွန်းပေါ်ဒေသမှာလူဦးရေ18တန်းလောက်နေထိုင်နေပြီးဗီယက်နမ်ကလိုအပ်တဲ့စားနပ်ရိက္ခာရဲ့ထက်ဝက်လောက်ကိုအဲ့ဒီဒေသကနေထုတ်ပေးနေတာပါအဲ့ဒီမှာမြေအောက်ကနေရေတူးဖို့သုံးဆွဲမှုအလွန်ကျွံရှိလာနေတာကြောင့်မြေပြင်နှိပ်ကျလာပြီးတစ်ချိန်တည်းမှာပဲပင်လယ်ရေမြက်နှပြင်ကမြင့်တက်လာတဲ့အတွက်ဗီယက်နမ်ဟာလူသားအကျပ်ဘေးနဲ့ရင်ဆိုင်ရွယ်ရှိနေတယ်လို့သုတေသနစာရန်သစ်တကူကဆိုပါတယ်။နယ်သာလန်နိုင်ငံယူထရက်တက္ကသိုလ်ကသုတေသီတီဟာမြို့ဝကျွန်းပေါ်ဒေသတလျှောက်မြေအောက်ကနေရေထုတ်ယူသုံးဆွဲမှုနဲ့နောင်ဖြစ်လာနိုင်မယ့်အကျိုးဆက်တွေကို25နှစ်ကျော်ကြာလေ့လာခဲ့တဲ့အပေါ်အခြေခံပြီးအနာဂတ်ကိုခန့်မှန်းနေကြတာပါ။ကမ္ဘာကြီးပူနွေးလာတဲ့အကျိုးဆက်အဖြစ်ပင်လယ်ရေမြက်နှပြင်တဖြည်းဖြည်းမြင့်တက်လာနေသလိုတစ်ဖက်မှာလည်းပြီးခဲ့တဲ့ဆယ်စုနှစ်အတွင်းမှာမြေအောက်ကနေရေတူးဖို့ထုတ်ယူနေမှုကိုပုံမှန်ခွင့်ပြုခဲ့တာကြောင့်မြေပြင်အနေထားဟာပုံမှန်တဲ့နေဆင်းသွားတဲ့အကျိုးဆက်ကိုရင်ဆိုင်နေရပါတယ်။ဗီယက်နမ်ရဲ့မဲခေါင်မြို့ဝကျွန်းပေါ်ဒေသကြီးတစ်ခုလုံးနီးပါးပင်လယ်ရေမြက်နှပြင်အောက်နင်းမြုပ်သွားမဲ့အန္တရာယ်နဲ့ရင်ဆိုင်လာရတော့မှာဖြစ်တယ်လို့သုတေသနအဖွဲ့ကဆိုပါတယ်။မစ္စတာဖီလစ်မန်ဒါဟောက်ဟာယူထရက်တက္ကသိုလ်ရဲ့မြေပေါ်မြေအောက်ရေတီရှိရေစနစ်ကိုသုတေသနပြုနေသူဖြစ်ပြီးဗီယက်နမ်မြို့ဝကျွန်းပေါ်ဒေသကိုသုတေသနပြုရမှာဥဆောင်နေသူလည်းဖြစ်ပါတယ်။မြို့ဝကျွန်းပေါ်ကမြေပြင်ဟာပင်လယ်ရေမြက်နှပြင်အောက်တစ်နှစ်ကို1စင်တီမီတာနှိပ်ကျသွားနေရတဲ့အကြောင်းရင်းများစွာရှိတဲ့နဲ့အဲ့ဒီဒေသမှာမြေအောက်ကနေရေတူးပေါ်သုံးဆွဲနေမှုကလည်းအကြောင်းတစ်ချက်ဖြစ်တယ်လို့သူကဆိုပါတယ်။လာမယ့်ဆယ်စုနှစ်အတွင်းအဲ့ဒီမြို့ဝကျွန်းပေါ်ဒေသမှာအပြောင်းအလဲတွေအများကြီးဖြစ်လာမှာကိုမြင်ရလိမ့်မယ်လို့သူကဆိုပါတယ်။1986ခုနှစ်ဈေးကွက်စီးပွားရေးကိုအခြေခံတဲ့အသွင်ပူးပြောင်းရေးကိုဗီယက်နမ်နိုင်ငံမှာဆလုပ်ခဲ့ပြီးအဲ့ဒီအချိန်ကဆလုပ်နှစ်ပေါင်း30အတွင်းမြေအောက်ကနေရေထုတ်ယူသုံးဆွဲမှုအတော်များလာတာပါ။အခုအချိန်အထိဆိုမြို့ဝကျွန်းပေါ်ဒေသကနေရေကူးပါလီတာ2တန်းခွဲအထိထုတ်ယူခဲ့ပြီးဖြစ်ပါတယ်။မြေအောက်ထဲမှာရေကုန်ခန်းမှုကြောင့်အောက်ခံမြေလွှာရဲ့ခုခံအားယိုနေသွားပြီးမြို့ဝကျွန်းပေါ်ဒေသဟာရေမြက်နှပြင်အောက်ကိုကျွံကျဖို့ဖြစ်လာစေတာပါဒါဟာစိန်ခေါ်မှုကြီးတရားဖြစ်တယ်လို့ပညာရှင်မန်ဒါဟောက်ကပြောပါတယ်ရေကိုဆက်ပြီးထုတ်ယူနေမယ်ဆိုရင်မြေကျွံသွားမဲ့ရေနဲ့ရင်ဆိုင်ရမှာဖြစ်သလိုတစ်ဖက်မှာရေကိုမထုတ်ယူဘူးဆိုရင်လည်းတောက်သုံးရေနဲ့စိုက်ပျိုးရေးအတွက်ရေကအလုံးလောက်ရမှာမဟုတ်ဘူးလို့သူကဆိုပါတယ
် It is the only course that you as a human can really actively change.
ပင်လယ်ရေမြက်နှပြင်အောက်ကျွံကျသွားမဲ့အရေးကိုဆောင်ရွက်ရင်လည်းဆိုရင်တော့လူတွေအနေနဲ့မြေအောက်ရေထုတ်ယူသုံးဆွဲမှုကိုဂရုတစိုက်လုပ်ဆောင်ဖို့လိုအပ်ပါတယ်။
အဲ့ဒီစိန်ခေါ်အကျဉ်းနဲ့ပတ်သက်လို့ပြောလာသူနောက်တူကဗီယက်နမ်တောင်ပိုင်းဒေသစိုက်ပျိုးရေးအင်စတီကျူရဲ့ဆန်စဝါးထုတ်လို့ရေဆိုင်ရာနိုင်ငံတော်အကြံပေးပုဂ္ဂိုလ်ဝီချီဘူးပဲဖြစ်ပါတယ
်။ We be worried about the future, you know, the fresh water resource. It means the natural water
နာဂတ်ကကျွန်တော်တို့စိုးရိမ်နေမိပါတယ်။၆တွေရာသီမှာရေကောင်းရေတန်ရနိုင်မဲ့တဘာဝရေအရင်းမြစ်ဆိုတာကမဲခေါင်မြစ်ပဲဖြစ်ပါတယ်
။ဗီယက်နမ်နိုင်ငံမှာ2016ခုနှစ်တုန်းကရေလွှမ်းမှုမှုကြောင့် 1.6 ဒေါ်လာဘီလီယံဆုံးရှုံးခဲ့ရသလိုမိုးကောင်ရေရှားပြဿနာကြောင့်အနည်းဆုံးစံတန်ချိန်တန်း300လောက်ပျက်စီးခဲ့ရတယ်လို့ဝီချီဘူးကပြောပါတယ်။ကမ္ဘာပေါ်မှာဗီယက်နမ်နိုင်ငံဟာဒုတိယမြောက်စံအတင်ပိုဆုံးနိုင်ငံဖြစ်ပြီးသူ့နိုင်ငံကထုတ်သမျှစံစဘာရဲ့95ရာခိုင်နှုန်းဟာအဲ့ဒီမဲခေါင်မြို့ဝကျွန်းပေါ်ဒေသကဖြစ်သလိုဗီယက်နမ်ရဲ့ငါးထုတ်လုပ်မှု65ရာခိုင်နှုန်းဟာလည်းအဲ့ဒီဒေသကပဲဖြစ်ပါတယ်ခင်ဗျာ
ကိုညံဝင်းရောက်ပါရှင် VOA American တန်ကမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့တင်ဆက်ပေးနေပါတယ်အခုဆက်ပြီးတော့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်ထိုင်းမြန်မာနယ်စပ်ကန်ချနာပူရီခရိုင်အတွင်းမှာနိုင်ငံကူးစာအုပ်နဲ့တစိုက်တုံးတွေအတုလုပ်ပြီးမြန်မာနိုင်ငံသားတွေကိုထိုင်းနိုင်ငံအတွင်းလူမှောင်ခိုးလုပ်နေတဲ့ဂိုင်းဝင်10ဦးကိုဖမ်းဆီးပြီးတပ်သေးခံပစ္စည်းတွေပါသိမ်းနိုင်ခဲ့ကြောင်း February 16ရက်နေ့ကကန်ချနာပူရီခရိုင်လူဝင်မှုကြီးကြပ်ရေးရဲတပ်ဖွဲ့ရုံးမှသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်။မအေးမာကသတင်းပေးပို့ထားပါရဲ့ရှင်
။ထိုင်းနိုင်ငံဘန်ကောက်မြို့အတွင်းမှာမြန်မာနိုင်ငံကူးစာအုပ်တွေနဲ့တစိုက်တုံးအတုတွေလုပ်ပေးနေတဲ့ထိုင်းနဲ့မြန်မာနိုင်ငံသားနှစ်ဦးကိုဖမ်းဆီးပြီးတဲ့နောက်မှာတော့နောက်ဆက်တွဲအဖြစ်ကန်ချနာပူရီခရိုင်အတွင်းမှာနိုင်ငံကူးစာအုပ်အတုတွေလုပ်ပြီးလူမောင်ခိုမှုလူကုန်ကူးမှုတွေလုပ်နေတဲ့မြန်မာနိုင်ငံသားဂိုင်းအုပ်စုတစုကိုဖမ်းမိခဲ့ကြောင်းထိုင်းနိုင်ငံကန်ချနာပူရီခရိုင်လူဝင်မှုကြီးကြပ်ရေးရဲတပ်ဖွဲ့ရုံးချုပ်မှလဝကရဲချုပ်စုရချေဟပ်ဖန်ကအခုလိုပြောဆိုသွားပါတယ
်။ကျွန်တော်ကဂျာမန်ကဒီမဲ့ကုန်ကန်တပ်ခတ်နေတော့နာ
จากนั้นสุดลูนายงานกู้สาวอุตุรีจะใช้ตรงอุตุรีเนี่ยปฏิบัติพันมิลลิลาฮะที่ดูเรื่องเช็ดตัวก็ส่งจีนิลาจะไปเช็ดเจ้าเนี่ยยามานายงานตาจอมยามยาฮะนายงานกู้สาวเนี่ยใช้ปีเวงเวงจะใช้ตรงอุตุรีเนี่ยพันมิลลิลาฮะจะเนี่ยเราสิบเช็ดเลยตัวเบี้ยสุดตัวไปเลยแต่ในอาชีพเนี่ยด้วยมา ไทยนั่งเงินด้วยกูวิ่งเอาลานี่เลยยามานั่งเงินกูสาวดีเนี่ยปีจ้าต้องดูดีกูจะตากันไปเลยลูกกันชอบไปรู้เรื่องยามานั่งเงินด้วยกูไทยนั่งเงินด้วยไปกูเตรียมเอาไว้เนี่ยนี่เนี่ยลูกมองคู่มูลูกของคู่มือเลยลูกพี่นั่งเงินกูเล่นมาดีจะใช้ตรงดูดีตรงอ่ะรู้เรื่องกูเตะสองเป็นนี่เลยใครเว้นเสือเนี่ยตัดเตะกันไปสี่เรื่องกูว่าเต้นสี่นั่งเงี้ยจังอธิการเชิญเลี้ยงเจ้าจ้าตากันไปเลยที่ลูกของกูดูดีฮะท่านยามานี่จ้ะ กันชนะบุรีแข่งงานนี้ยามานั่งงานได้กูไทยนั่งงานได้กูข้อสองลาบีแต่สัญญาสิทธิ์ยังเกิดมานั่งงานกูสาวเลมาตุเรตองบีเช่จอนี่จ้าละบ้าที่แกงกูเลียพันสี่นายบัวด้วยเชยูสิเซปีมาอามูเน่ปัตเต็กแห่งวันอาลงกูพันมีนั่งงานเรื่องเลือดตัวสุวาเลยพันมีทาร์เรตุเรตเข้ามยามานั่งงานได้องค์ใครสู้ดูกูเยจูกูรันจะเก็บยังอัดเส้นไม่มีสิทธิ์เดมาที่แกงองค์ใครฮะ เจ้าจุดฮะจุดมันไม่ตีบาวสูบีเจ้าสูบีตัวฮะนั่งงานกูสาวเดียจ้ากูเล็กแค่บีทางเขาแต่งยามพิจารณาเป็นเนื้อตัวอุดาเช็ดจังเจ้าสูตัวเกเรสูบีเทียนอะไรนี่กาแต่เดี๋ยวเราเชื่อเรื่องบ่อยจุดมาเจ้าสูตัวไปยี่กิสานเป็นเด็กบีทางเขามีกันยามาแต่งยามกูสุดเดียวไม่มีบ่จูจ้าเกเรไม่สุดเดียวไม่มีเกบาวพิจารณาจุดจุดเนี่ยลูกของกูเนี่ยที่กัดเดียขันนี่เจ็ดเด็กกูโมเนี่ยจะชาติเดียขันนี่กูว่าพันสี่ปีลูกเอ็มกูจีเจอุบลีปีอีนี ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
ည9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေကိုစောင့်မျှော်နားဆင်နိုင်ပါတယ်။အခုအစီအစဉ်တွေအဆုံးမသတ်ခင်မှာသတင်းကျဉ်းချုပ်ကိုကိုသားညုံကပြောပြပေးပါရှင
်။အဲဆွေကျွေးကြော်နေတဲ့ခါလီဖိတ်အစ္စလာမ်နိုင်ငံတော်ထူထောင်ရေးဆိုတာကြာရှုံးသွားပြီလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့ Twitter အကောင့်ကနေပြီးရေးပါတယ်။ဒါပြင်အဲဒီမှာရှိနေကြတဲ့ IS အကြမ်းဖက်အဖွဲ့ဝင်တွေကိုတက်ဆိုင်ရနိုင်ငံတွေအနေနဲ့ပြန်လည်ခေါ်ယူရေးယူထိန်းသိမ်းဖို့ကိုလည်းသမ္မတထရမ့်ကသူ့ရဲ့မဟာမိတ်နိုင်ငံတွေကိုတိုက်တွန်းပါတယ်။ဒါလို့မလို့ရင်တော့ဒီအကြမ်းဖက်တပါးတွေဟာသူ့တို့မူလတိုင်းပြည်တွေကိုပြန်ဝင်ပြီးတော့မငြိမ်သက်မှုတွေဖြစ်လာအောင်လှုပ်လာနိုင်ခြေရှိတယ်လို့သမ္မတထရမ့်ကသတိပေးပါတယ်။တောက်ကြောင်နေအိမ်ပြီးတော့မှရှိစဉ်တုန်းကတော့ဆူရီးယားနဲ့ပတ်သက်လို့ဒီကယ်လီဖိတ်ယူဆကိုနှိမ်နှင်းအောင်မြင်တဲ့အပေါ်မှာကြီးကြီးမားမားကြီးညာပြောဆိုစရာရှိရဲဆိုပြီးတော့သတင်းတောက်တွေကိုတမနာကပြောခဲ့တာပါ။အဲဒီနောက်စနေနေ့မှာတော့ ISU ရဲ့ကယ်လီဖိတ်အစ္စလာမ်နိုင်ငံတော်ထူထောင်ရေးဆိုတာကြာရှုံးသွားပြီဆိုပြီးတော့ Twitter ကနေပြီးတော့ခုလိုကြေညာတာပါ။တချင်နေ့မှာပဲသူ့ရဲ့မဟာမိတ်တွေကိုလည်းတိုက်တွန်းချက်ရေးပါတယ်။ဆူရီးယားမှာဖမ်းမိထားတဲ့ ISIS 800ချုပ်ကိုပြန်လည်ခေါ်ယူပြီးတော့တရားရုံးတင်ရေးယူဖို့ Britain, British, Germany နဲ့ခြားဥရောပမဟာမိတ်တွေကို American ပြည်အောင်စုအနေနဲ့တိုက်တွန်းတဲ့အကြောင်း Twitter အကောင့်ကနေပြီးတော့တမနာကရေးပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်တာဝန်ကြီးတာဝန်အတွက်ယာထားစဉ်းစားခြင်းခံထားရတဲ့နိုင်ငံရေးဌာနပြောခွင့်ရသူ Heather Nauert ကသူ့အနေနဲ့အဲ့ဒီတာဝန်အမည်ယာထားခံရတာကနေပြီးတော့နောက်ဆုတ်ပေးလိုက်ပြီလို့မနစ်စင်နီကပြောပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်တာဝန်ကြီး Nikki Haley ဟာ2018အကုန်ပိုင်းတာဝန်ကနေပြီးတော့နှုတ်ထွက်သွားတာကြောင့်အဲ့ဒီနေရာမှာ Nauert ကိုအစားထိုးတာဝန်ပေးဖို့ရွေးထားတယ်ဆိုပြီးတော့သမ္မတ Donald Trump ကဒဇင်မာလတုန်းကကြေညာခဲ့တာဖြစ်ပါတယ်။ဗင်နီဇွဲလားနိုင်ငံအတွက်လူသားချင်းစာနာမှုအထောက်အကူတွေတင်လာတဲ့အမေရိကန်စစ်ဖက်ကုန်တွေလေးရင်တွေဟာကိုလံဘီယာနိုင်ငံကူကူတာကိုဆွေးနွေးကဆက်ရောက်ပါတယ်။နေဆက်ကဖြတ်ပြီးတော့ဗင်နီဇွဲလားပြည်သူတွေကိုပေးမဲ့စာနာရေးခံတဲ့စီးပွားတွေတင်ဆောင်လာတာဖြစ်ပါတယ်
။သတင်းကျဉ်းချုပ်ကိုကိုသားညုံကပြောပြပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကမဆူမွန်ဖြစ်ပြီးအသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Charleston Mark ဖြစ်ပါတယ်။အခုကျမတို့ထုတ်လွှင့်နေတဲ့ Radio အစီအစဉ် PP ချင်း Asia 67 Juru ကနေထုတ်လွှင့်ပေးမယ့် VOA TV အစီအစဉ်တွေကိုစောင့်မျှော်ကြည့်ရှုနိုင်ပါတယ်ရှင်။ VOA ကအားပေးနှင်ကြရတဲ့အတွက်ကျေးဇူးတင်ရှိပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများပြန်အောင်ပါ
This program has come to you from the Voice of America, Washington.